ရုပ်ပုံလေးအာတန်နဲ့အေးဝဘုရားတခင်ဟာဒီကဘာကြီးရဲ့ပထမဦးဆုံးယောကျားနံလူမင်းမကိုဖန်ဆင်းပါတယ်သူတို့နေယောကိုအာတန်နဲ့အေးဝဆိုပြီးမှနာမည်ပေးရတယ်ဘုရားတခင်ဟာသူဖန်ဆင်းထားတဲ့အရာအားလုံးကိုအုပ်ချုပ်စီဖို့သူတို့နေယောကိုအုပ်ချုပ်ခွင့်အာဏာပေးရတယ်သူတို့နေယောလုံးဟာဘုရားတခင်ရဲ့မိတ်ဆွေတွေဖြစ်တော့သူတို့နေထိုင်ကြတဲ့ဝိညာဉ်အတွဲမှာဘုရားတခင်နဲ့အမြဲစကားပြောကြတယ်။အဲဒီဝိညာဉ်ထဲမှာရှိတဲ့အပင်တပင်ရဲ့အစီကလွဲလို့အခြားအစီအလုံးကိုစားနိုင်တဲ့အခွင့်ဘုရားကပေးရတယ်။ဒီရုပ်ပုံဖဲ့ဖဲ့ရှာမှဘုရားကတားမြစ်ထားတဲ့အစီကိုစားဆုံးခြင်းအပြင်ဘုရားရဲ့အမိန့်ကိုနာခံကြောင်းတွေ့ရအာဒာနဲ့ဧဝအပြစ်ဆိုတဲ့အရာတစ်ခုကိုပြုလုပ်မိကြပြီးဘုရားသခင်နဲ့သူတို့ရဲ့စကြာမှာမေတ္တာရဖွယ်ရှင်ဆိုတဲ့ဘုရားနဲ့စကားပြောရှင်အဆက်တွေ့ပြိုင်ရုပ်ပုံညာဖဲမှာတော့ဟုတ်အာဒာဧဝကိုဘုရားသခင်ကဥယျာဉ်အတွင်းကနေမှနင်ထုတ်လိုက်ရှင်းအပြင်အပြစ်တန်ပေးခဲ့ကြောင်းကိုတွေ့ရအဲ့ဒီအရှင်ကစားမှလူစားမျိုးနွေအားလုံးဟာဝါလင်စာစားတော့နိုင်ဖို့ပင်ပင်ပန်းပန်းခဲခဲခဲခဲလုံမိကြပါတယ်ဒါတွေမကားသေးပဲနဲ့ဝေစနာခံစားခြင်းဖြားနာခြင်းစီရှင်တရားတွေကိုတွေးရှင်မနာတွေးရ